မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတည်ဆောက်ရတဲ့အရတားကထောင်ကျော်နေပြီဖြစ်ကြောင်းနဲ့ဒီအရတားပြည်သူတွေကိုအကာအကွယ်ပေးဖို့စစ်တပ်နဲ့ရဲကိုကုလသမဂ္ဂကဆက်လက်တောင်းဆိုနေပါတယ
်။ Security forces to ensure the protection of civilians as the number of people killed in political violence in the country tops 1000
မြန်မာနိုင်ငံမှာနိုင်ငံရေးကြမ်းဖက်မှုကိုဖြစ်ပွားစဉ်တည်ဆောက်ရတဲ့အရတားကတထောင်ကျော်နေပြီဖြစ်ပြီးစစ်တပ်နဲ့ရဲလုံခြုံရေးတွေအနေနဲ့အရသားတွေကိုအကာအကွယ်ပေးကြဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့ကဆက်လက်တောင်းဆိုနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရဲ့ပြောခွင့်ရာစတက်ဖန်ဒူဂျရစ်ကတနင်္လာနေ့ကုလရုံးချုပ်ဒင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်ထောင်နဲ့ချီဒဏ်ရာရနေပြီးဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေလို့လည်းပြောပါတယ်။ရင်းနဲ့စစ်တပ်ကတေစီလောက်တဲ့အင်အားသုံးနှိမ်မှုကြီးကြီးပြင်းနဲ့လုပ်နေတာအတွက်ထာနေကုလသမဂ္ဂအဖွဲ့ကလည်းပြင်းပြင်းထန်ထန်ရှုတ်ချနေတာပါ။ဒါအပြင်တရားမဲ့တပ်ဖြတ်ဖမ်းဆီးမှုတွေ၊နှိပ်စက်နှိမ်မမှုမတရားပြုချက်မှုတွေ၊လူပါဘယ်ရောက်နေမှမသိပဲပျောက်သားတာတွေပါဝင်ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေအတွက်ပါရှုတ်ချခဲ့ကြတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီကြီးကြပ်ရွေးကောက်တင်မြှောက်ထားတဲ့အရတားအစုအလက်ကနေဖက်ဒရယ်ကြီးရဲ့စစ်တပ်အာဏာသိမ်းယူခဲ့တဲ့လွန်ခဲ့တဲ့6လကျော်ကာလအတွင်းအဖမ်းခံရသူက3300ကျော်ရှိနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အဖမ်းခံရသူတွေထဲမှာနိုင်ငံရေးသမားတွေ၊စာရေးဆရာ၊လူခွင့်ရေးလှုပ်ရှားသူတွေ၊ကျောင်းဆရာ၊ကျန်းမာရေးလှုပ်သားတွေ၊ဝန်ထမ်းတွေ၊ကရင်သမားတွေ၊ရဟန်းတန်ကတွေ၊မင်းသားမင်းသမီးတွေတမကသံတမန်ပြုသူတွေပါပါဝင်နေတယ်လို့လည်းပြောပါတယ်။